ပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့တဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကဒီလိုတွေ့ဆုံဖို့ဆိုတဲ့ကိစ္စဟာကောင်းမွန်တဲ့လုပ်ငန်းတစ်ရပ်ဖြစ်ကြောင်းဒါပေမဲ့ဒီတွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေအစိုးရအဖွဲ့တွေနဲ့တက်မတော်တို့ကတာဝန်ရှိသူတွေတမကပါဝင်တဲ့ပါဝင်ထိုက်တဲ့သူတွေပါဝင်ဖို့ပို့ပြီးလိုအပ်မယ်လို့အကြံပြုလိုကြောင်းပြည်ထောင်စုလွှတ်တော်ကိုပြန်ပြီးတဝင်လွှာပေးပို့ခဲ့ပါတယ်။နိုင်ငံတော်သမ္မတရဲ့ဒီပြောကြားချက်ပေါ်မှာ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုကနဦးအဆိုပြုတင်ပြခဲ့တဲ့ပြည်ထောင်စုချန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မြို့သားလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကအခုလိုတုံ့သက်ပါတယ်
။ရေးထားတာလေးကကောင်းပါလေ။6ပွင့်ဆိုင်တွေ့ဆုံရေးတိုက်တွန်းလာတဲ့ကိစ္စကကောင်းမွန်သောလုပ်ငန်းဖြစ်တယ်တဲ့။နော်ကောင်းမွန်လို့ဆိုတာလက်ခံတာပေါ့။ဒါပေမဲ့လက်ခံပေမဲ့လည်းပဲတိုင်းသားပြည်တွေလူစုလူတန်းစားတွေနိုင်ငံရေးအင်အားစုတွေလက်ခံဖို့လဲဒါစဉ်းစားရမယ်တဲ့။အပွင့်လေးမြင်သာမှုရှိဖို့လည်းလိုပါတယ်တဲ့ဒါကြောင့်မို့လို့၎င်းတွေ့ဆုံဆွေးနွေးပွဲအားမြို့ဆောင်ရွက်ပေးစေလို့ဒီကိုပြန်ကြားပေးပါရန်တဲ့နိုင်ငံကြီးကတော့ဒါတွေကိုမှတ်တမ်းတင်ပါတယ်တဲ့ဆွေးနွေးမလားမဆွေးနွေးမလားဆိုတော့နောက်ပိုင်းတော့လည်းစောင့်ကြည့်ရမယ်အဲဒါကတော့ဆက်မပြောလို့တော့ဘူးဘာလို့တော့မပြောလို့တော့ဆိုတာစအဆိုတင်းတော့ response ကမမြန်ဘူးသင်တဲ့အတိုင်းပဲလွှတ်တော်စမှာပဲပထမနေ့လောက်မှာသမ္မတကြီးကတော့လာမယ်ဆိုတာမှန်းထားတယ်မလေးတိုင်းနဲ့လာတယ်သူကလူစုံစီခြင်းနဲ့လူများစီခြင်းနဲ့နောက်ဘာတွေဆွေးနွေးရမလဲပြန်မေးတယ်ဆိုတော့ဒါတွေကလည်းလွတ်တော်ပဲဆုံးဖြတ်တာပဲကောင်းမယ်လို့အန်ကယ်တီလူပဲမြင်တယ်အများနဲ့ပေါ့နော
်ပြည်ထောင်စုချန်ခိုင်ရဲနဲ့ဖွံ့ဖြိုးရေးပါတီကမြို့သားလွတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းပြောသွားတာပါရှင်6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကနဦးအဆိုပြုချက်ထဲမှာခေတ်စနစ်အချိန်အခါအခြေအနေနဲ့ညီညွတ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပေါ်ရေးအတွက်ဆွေးနွေးလိုကြောင်းတိုက်တွန်းထားပါတယ်သမရကဖွဲ့စည်းပုံခြေကဥပဒေပါပြဋ္ဌာန်းချက်အရဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိစ္စဟာလွှတ်တော်အတွင်းအစဉ်အဆက်ဆောင်ရွက်ရန်နဲ့ပြည်လုံးကျွဆန္ဒခံယူပွဲကျင်းပပြီးနိုင်ငံသားတွေရဲ့သဘောဆန္ဒရယူအတည်ပြုရန်ဖြစ်ကြောင်းပြောကြားထားပါတယ်။ဒီအပေါ်မှာ6ပွင့်ဆိုင်တွေ့ဆုံရေးအတွက်တိုင်းရင်းသားကိုယ်စားလှယ်ဖြစ်ရွေးချယ်ခံထားရတဲ့ဒေါက်တာအေးမောင်က
ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တာဝန်ကိုလွှဲချနိုင်ခြင်းဟာတာဝန်ကိုရှောင်ဖြေခြင်းတစ်မျိုးဟိုဖြစ်သွားနိုင်ပါတယ်။ဥပမာပြည်ထောင်စုဖက်ဒရယ်နဲ့ပဲဆိုင်တယ်။တော့ဒီအုပ်ချုပ်ရေးအနာပိုင်းနဲ့မဆိုင်ဘူးဆိုတဲ့အခင်းချင်းကိုပြောတိုင်းပြောတိုင်းမှာဒီအုပ်ချုပ်ရေးအနာပိုင်းမှတာဝန်ပေးထားတဲ့အနှင်းထားတဲ့ပုဂ္ဂိုလ်25ရာခိုင်နှုန်းဟာဒီပြည်ထောင်စုပြည်ထောင်ရဲ့အခင်းချင်းဒီနေ့ဥပဒေပြုမှတ်တိုင်းမှာဖွဲ့စည်းပုံကတည်ရှိနေတယ်ဒီအခင်းချင်းဒီတစ်ဆုံမှုကိုဘလို့ကြိုလွားမလဲဆိုတဲ့ကဏ္ဍမှာအုပ်ချုပ်ရေးအနာပိုင်းနဲ့ခုနကဒီဖွဲ့စည်းပုံနီးလာရဲ့ဥပဒေပြုမှတ်တိုင်းချိတ်ဆက်နေမှာအတွင်းစည်းတွေမှာတွေ့ပြီးမှတင်နိုင်မှအနာဂတ်ပြည်ထောင်စုတည်ဆောက်ရေးအတွက်အပေးယူလုပ်နိုင်မှဖြစ်ဖြစ်သဟဇာတာဖြစ်ရမှုတို့ကိုရှာနိုင်မှကျွန်တော်ဖွဲ့စည်းပုံတည်ဆောက်ပုံပြဿနာကိုဖြေရှင်းနိုင်မယ်ဒီဖွဲ့စည်းပုံတည်ဆောက်ပုံပြဿနာကလည်းကျွန်တော်ကာလတစ်ခုအတွင်းမှာပြည့်အပ်နိုင်တဲ့စစ်မှန်တဲ့ပြည်ထောင်စုရဲ့မူပေါင်းကိုဘယ်လိုတည်ဆောက်မလဲအဲဒီကစဉ်လက်နက်ကန်ပြည်ပခသတ်သဖြင့်ပုံတော့နိုင်ငံရေးအားဖြင့်ကျွန်တော်တို့တောင်းဆိုနေရတဲ့ဖြစ်ဖြစ်နိုင်ငံရေးပြဿနာကိုဘယ်လိုချင်းတက်မလဲအဲဒါတွေကိုလုံးဆက်ဆက်တဲ့အခါမှာဒီကဏ္ဍအားလုံးပုံမှာစည်ရနာထားပြီးမှ6ပွင့်တွေ့မယ်6ပွင့်ရဲ့အဓိကပြည့်နှက်ပြီးနောက်နာကမှာစူပါလက်တန်တို့အစိုးရနဲ့လက်ရှိအစိုးရနှစ်ရက်ရဲ့ခုနအာနာကျွေးကြောင်းမှုရှုံးမွေးအပအဝင်ခရီးသားဆက်တာဖြစ်ရင်းနဲ့ဆက်ဆိုင်ပါတယ်။ဒါကြောင့်6ပွင့်ဒီကျွန်တော်တို့ညွန်မနာကပို့လေ။တော့ထွေထွေသာဆက်တာဖြစ်ရင်းမှုတစ်ခုကိုဖြစ်စီကုန်ပြည်ထောင်ဦးတွေမူပေါင်းတွင်းကဖြိနှိုင်းဖြည့်ရှင်းနိုင်မှုဒီကလည်းနော်လက်ရှိနဲ့အနာဂတ်လုပ်ငန်းချင်းနော်ရှုံးမွေးဖို့အတွက်ဒီဆောင်ရေးနော်အချိန်နဲ့အားလုံးအောင်မြင်ဖို့အတွက်ခရာကြရလို့သုံးသပ်ပါတယ်။အဲ့တော့6ပွင့်ဆိုင်ဒီကနဦးကနေဒီဆွေးနွေးဖို့ရဲ့နော်ရည်မှန်းချက်ပြည့်မြောက်အောင်ကြည့်ကြည့်လေးနဲ့နော်ကြည်ကြည်ပြန့်ပြန့်လေးဆွေးနွေးအဖြစ်တစ်ခုကိုရတဲ့အဖြစ်လို့ဖြင့်တော်သိနေလို့ယူဆပါတ
ယ်6ပွင့်ဆိုင်တွေ့ဆုံပွဲအတွက်တိုင်းရင်းသားကိုယ်စားလှယ်ဖြစ်ရွေးချယ်ခံထားရတဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ပြောသွားတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကသမရရဲ့ဒီတုံ့ပြန်မှုဟာအချိန်ဆွဲသလိုဖြစ်နေပြီးမြန်မာနိုင်ငံစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့အတွက်နှောက်နှေးစေတယ်လို့သုံးသပ်ပါတယ်
။အဲဒါရုပ်ဝင်တောင်းတဲ့ဒေါ်လန်းကြီးကလေသမဏဆယ်လေးခုလုပ်တယ်လေလို့တော့ချက်ပွင့်နိုင်တောင်းတယ်သမဏဒီစစ်ချက်လို့ရတယ်။ဆိုရကြတော့အခုအဲဒီဒေါ်စစ်လေးခုလုပ်တောင်းတဲ့ဆရာကြားလိုက်ပြီးအခုဒီအဲလိုလုပ်တဲ့တုံ့ပြန်မှုကတော့အချိန်ဆွဲလို့လည်းယူဆတယ်နောက်တစ်ခုကစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းအတွက်အထောက်အကူနဲ့အပြည့်ထွက်လာဖို့ကအလောင်းဝေးတယ်လို့ပြောကြည့်နေဗျာ။တော်လာပြီပြောတော့ဇာကအများကြီးနဲ့လုပ်တဲ့ကိစ္စကမဆန့်ကျင်ဘူးတော်တော်လည်းအရေးကြီးတဲ့ကိစ္စဆိုလူလူလေးတွေတက္ကသိုလ်ကလည်းအရေးကြီးတဲ့အားဖြင့်ဆုံးဖြတ်ပြီးတော့မှအဲ့ဒီ နိုင်ငံပေါ်ပြီးဆိုတော့မှတပြေးနဲ့ချက်ခင်ရမှာအခုကရေကြီးရမဆိုးပြပြပါလို့အများကြီးနဲ့ဘယ်တော့မှရေကြီးဆိုးပြရရမှာမဟုတ်ဘူ
းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြည်သူ့လူတော်ကိုယ်စားလှယ်ဦးဝင်းထိန်ပြောသွားတာပါသမရရဲ့ဒီတဝင်လွာထဲမှာတိုင်းရင်းသားအလုံးလူထုလူတန်းစားအဖွဲ့အစည်းတွေနဲ့နိုင်ငံရေးအင်အားစုတွေအားလုံးလက်ခံနိုင်တဲ့ကိုစားပြုတဲ့သူတို့ရဲ့လူလားချက်တွေပါရှိတဲ့ဆွေးနွေးပွဲဖြစ်ပါကပို့ပြီးတော့ပြည်စုံကောင်းမွန်မယ်လို့အကြံပြုထားတယ်လို့ဒီအတွက်ဆောင်ဆွေးနွေးပွဲအတွက်လည်းဘလို့ဆောင်ရွက်စေလိုတယ်ဆိုတာကိုပြန်ကြားပေးဖို့ဆိုပြီးပါရှိပါတယ်ရှင်